အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ကွန်ဂရက်စ်တော်ရဲ့ဒီပြုချက်မရဘဲ UN ပေါ်စီရေးရအေးမြီဖို့ဆုံးဖြတ်ချက်တည်းကိုကြာသပတေးနေ့ကမွေးခွဲရမှာတော့အများစုဖြစ်တဲ့ဒီမိုကရက်ကိုယ်စားရေးနဲ့အတူသမ္မတရဲ့ရီပက်ဘလီကန်ပါတီကထက်လွတ်တော်အမတ်ချုပ်လဲထောက်ခံကြပါတယ်။အမေရိကန်တပ်ဖွဲ့တွေကိုအုံပြုနိုင်မဲ့စစ်ဖက်ဆိုင်ရာလုံခြုံရေးအာဏာနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကိုပါတီတင်းကကိုယ်စားရေးထက်လွတ်တော်မှာမွေးခွဲရမှာတော့ထောက်ခံမဲ့55မဲ၊ကန့်ကွက်မဲ့45မဲနဲ့အတည်ပြုလိုက်တာပါ။လုံခြုံရေးအာဏာကိုရှော့ချမဲ့ဆုံးဖြတ်ချက်ဟာအန်ဒီအချီလို့နယ်လို့ပြောထားတဲ့သမ္မတထွန်းကတော့ပယ်ချလိုက်မယ်လို့လည်းခန့်မှန်းထားပါတယ်။